ယူကရိန်းအရှေ့ပိုင်းအထူးသဖြင့်ဘခ်မုတ်ဒေသက9လကြာတိုက်ပွဲတွေအတွင်းမှာရုရှားတပ်ဖွဲ့ဝင်2000ကျော်သေဆုံးပြီးတော့နောက်ထပ် 8000 ဒဏ်ရာရခဲ့ကြောင်းအင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကတနင်္လာနေ့မှာပြောလိုက်ပါတယ်။ဘခ်မုတ်ကတဆင့်ဒွန်ဘတ်စ်ကိုထိုးစစ်ဆင်ဖို့ရုရှားဘက်ကကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့ပြောခွင့်ရကပြောဆိုပြီးရုရှားအနေနဲ့အမှန်တကယ်ပြူဟာမြောက်အရေးပါတဲ့နယ်မြေတစ်ခုမှာတင်ယူနေတာမရှိသေးဘူးလို့ပြောပါတယ်။အများပြည်သူကိုထုတ်ပြန်လိုက်တဲ့အမေရိကန်ထောက်လိုင်းရဲ့သတင်းအချက်အလက်တွေကိုကိုးကားပြီးတော့ဂါဗီကပြောမှာတော့တေဆုံးသူတွေရဲ့တပွဲလောက်ကကျေးစားပုဂ္ဂလိကလက်နက်ကိုင်အဖွဲ့ဝက်နာကရုရှားအချင်းထောင်တွေကနေစုဆောင်းထားတဲ့စစ်သားတွေဖြစ်တယ်လို့ပြောပါရယ်ဒီအသေးအပြောက်စင်းတွေကတိုက်ပွဲတွေအပြင်းအထန်ဆုံးဖြစ်ခဲ့တဲ့ဘခ်မုတ်မြို့ကတိုက်ပွဲတွေအပအဝင်ဒီဇင်ဘာလအစောပိုင်းကတည်းကဆုံးရှုံးမှုတွေကိုမှတ်တမ်းတင်ထားတာပါအထူးသဖြင့်ဘခ်မုတ်တိုက်ပွဲမှာရုရှားဘက်ကပေးဆရမှုအလိုမြင့်မားခဲ့ပြီးတော့ရုရှားဟာသူ့ရဲ့စစ်လက်နက်ခဲယံတိုးလောင်မှုနဲ့လက်နက်ကိုင်တပ်ဖွဲ့တွေအထိနာခဲ့တယ်လို့လည်းကာဗီကပြောပါတယ်ယူကရိန်းဘက်ကအသေးအပြောက်စင်းခံမှချက်ကိုတော့အမေရိကန်ဘက်ကထုတ်ပြန်ခြင်းမရှိဘဲဒီစစ်ပွဲမှာယူကရိန်းကကျူးကျော်ခံရတဲ့တားကောင်ဖြစ်ပြီးရုရှားကရန်လိုကျူးကျော်သူဖြစ်တယ်လို့လည်းပြောပါတယ်အခုထုတ်ပြန်ချက်တွေထဲမှာအမေရိကန်ဥဆောင်နဲ့ပူးပေါင်းအဖွဲ့ကလည်းနဲ့ပံ့ပိုးပေးပြီးတော့လက်ကျင့်တင်ကြပေးတဲ့မဟာမိတ်အဖွဲ့တွေအတွက်လုံခြုံရေးအခက်အခဲတွေ့စီမဲ့အချက်အလက်တွေကိုတော့အများပြည်သူကြည့်ရှုအသုံးပြုနိုင်မဲ့မှတ်တမ်းထဲမှာထည့်သွင်းထားမှာမဟုတ်ဘူးလို့လည်းပြောခွင့်ရသူကပြောဆိုသွားပါတယ်